Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရွှေလန်းချမ်းမြေကြပါစေ VOE American အတန်းကနေ2019ခုနှစ်ဧပြီလ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line တို့မီတာ30 40 49ရောကနေဖန်ယူနားဆင်နိုင်ကြတယ်လို့ VOE ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာခုနှစ်ပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြာကြီးဆက်ပြီးတိုင်းပြည်အနာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတတပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုတနင်္လာနေ့ကအကြမ်းတစ်ဆာချိန်ဆခဲ့ပါတယ်အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစောင်းဝင်းလှိုင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းညင်ညာပြီးကြားရမယ့်ထင်ပါဆိုရင်တော့
应该说刚刚在签署的九个协议里边包括全签署的这个桌面
第一年我要求你的年我怎么了五天就呢怎么了习近平的希望吗你妈丢的保住你这个姑姑那么一吐个家的人了吗别说我拿身家吧没大便太密码你这个而且你比如美美国比方说第二次都要没有年年了第二年就第二度就一定将杀的其实你我拿身家吗别的路ပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစုံဝင်းလှိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြကြီးဆက်ပြီးတော့တိုင်းပြည်အာဏာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတသားပြောကြားလိုက်ပါတယ်အာဆတ်အုပ်ချုပ်နေတဲ့၍တည်ငြိမ်အေဂျင့်နဲ့ဆီးရီးယားနိုင်ငံကိုမြင်ရမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါซีเรียမှာ IS စစ်သွေးကြွတွေကိုချိန်မုံဖို့ကအမေရိကန်ရဲ့အထူးဦးစားပေးဖြစ်ပြီးတော့ IS တွေကိုချိန်မုံနိုင်ပြီဆိုရင်တော့ခေါင်းဆောင်အပြောင်းအလဲဖြစ်မဲ့အခြေအနေကိုဖန်တီးပေးရမယ်လို့သူကပြောကြားခဲ့ပါတယ်။အခု9နှစ်ထဲဝင်လာနေပြီဖြစ်တဲ့ซีเรียပြည်တွင်းစစ်ပွဲကိုဆုံးသက်အောင်လုပ်ရမှာကရည်ရွယ်ချက်တစ်ခုဖြစ်ပြီးတော့ซีเรียပြည်သူတွေတခြားနိုင်ငံတွေကိုထွက်ပြေးစရာမလိုအောင်လို့ซีเรียနိုင်ငံထဲမှာပဲလုံခြုံတဲ့နေရာတစ်ခုဖန်တီးပေးရမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကซีเรียအစိုးရလက်တအခြေစိုက်စခန်းကိုဒုံးကျင်နဲ့ပြစ်ခတ်ထားခဲ့တဲ့အတွက်ကမ္ဘာခေါင်းဆောင်တွေရဲ့ထောက်ခံမှုရရှိဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကစီစဉ်နေပြီးကုပ္ပူတီတွေကိုတိုက်ခိုက်တပ်ဖြတ်တဲ့ကမ္ဘာအစိုးရဆောင်ဖိနှိပ်အုပ်ချုပ်သူကိုရင်ဆိုင်သွားမဲ့အမေရိကန်ရဲ့တာဏိထံအသစ်ကိုတင်းနှင်းလာနေကပြောကြားလိုက်ပါတယ်။အီတလီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲကိုတက်ရောက်နေတဲ့ဝန်ကြီးတလာဆန်ဟာဒုတိယကမ္ဘာစစ်တုန်းကအရသား900ကျော်ကိုနာဇီတွေကတပ်ဖြတ်ခဲ့တဲ့တပ်စခန်ကျေးရွာမှာလွမ်းသူပန်းခွေချခဲ့ပါတယ်။လူပေါင်းဒါဇင်ပေါင်းများစွာသေဆုံးပြီးနောက်ထပ်ရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဆီးရီးယားအစိုးရရဲ့ဓာတုလက်နက်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့လူရက်ကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်ကဒုံးကျင်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့ကိစ္စကိုဝန်ကြီးတလာဆန်ကရည်ညွှန်းပြောကြားလိုက်တာဖြစ်ပါတယ်။အခုသတင်းပေးပါနောက်ပိုင်းမှာရုရှားနိုင်ငံမော်စကိုမြို့ကိုသွားပြီးဆီးရီးယားသမ္မတဘာရှားအာဆတ်ကိုရုရှားကထောက်ပံ့ပေးနေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံသားဝန်ကြီးဆာဂျီလာဖရွန်နဲ့မဆွေးနွေးခင်ဝန်ကြီးတလာဆန်ဟာကမ္ဘာစစ်မှုထိပ်သီးနိုင်ငံတွေကနိုင်ငံသားဝန်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးအမေရိကန်ကစီးရီးယားပေါ်စီးရီးယားလက်တုံပြန်ခဲ့တဲ့ကိစ္စကိုထောက်ခံမှုရရှိရေးအတွက်ကြိုးပမ်းသွားမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ရောက်မြောက်တရားသူကြီးအဖြစ် Neil Gorsuch တနင်္လာနေ့ကကျန်းသစ်စာချိန်ဆခဲ့ပါတယ်။အင်ဂျီရောနှင်းစီချမ်းမြက်ခင်းပြင်မှာလုပ်ခဲ့တဲ့ကျန်းချိန်ပွဲမှာတရားသူကြီးသစ် Gorsuch ကအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတက်နိုင်ဆုံးသစ္စာရှိရှိဆောင်ထင်းကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်း Mr. Gorsuch ဟာအမေရိကန်ဖွဲ့စည်းပုံနဲ့မကအမေရိကန်နောက်မျိုးဆက်များစွာအထူးကိုအကာအကွယ်ပေးမဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်။အသက်49နှစ်အရွယ် Conservative တရားသူကြီး Neil Gorsuch ကိုနိုင်ငံတော်တရားသူကြီးတရားရုံးချုပ်တရားသူကြီးတယောက်အဖြစ်ခန့်အပ်နိုင်မှုဟာသမ္မတဒေါ်နယ်ထရမ့်အတွက်ကြီးမားတဲ့နိုင်ငံရေးအရအောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့14လကတရားသူကြီး Antonin Scalia ကွယ်လွန်သွားပြီးခဲ့တဲ့ကအခုမှတရားသူကြီးသစ်ကိုအစားထိုးခန့်အပ်နိုင်တာလည်းဖြစ်ပါတယ်။ရာသက်ပံတရားသူကြီး၉ယောက်နဲ့ဖွဲ့စည်းထားတဲ့ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် Conservative တရားသူကြီး၅ယောက် Liberal တရားသူကြီး၄ယောက်ဖြစ်သွားပြီးမို့ Conservative တွေဘက်ကတမဲအသားဖြစ်သွားပါတယ်ရှင်
။ California ပြည်နယ်အတွင်းကမူလာရန်ကြောင့်တစ်ခုမှာတနက်နေ့ပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လူကြီး2ဦးသေဆုံးပြီးကျောင်းသား2ဦးလည်းပြင်းထန်စွာဒဏ်ရာရသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ San Bernardino မြို့မှာရှိတဲ့ North Park Elementary ကျောင်းကစာသင်ကျောင်းတွေကိုအမျိုးသား2ဦးတနင်္လာနေ့ကဝင်ရောက်ခဲ့ပြီးအတန်းထဲမှာရှိတဲ့ကျောင်းဆရာမ2ဦးကို တနက်နေ့ပြတ်တက်ပြီးသူ့ကိုယ်သူလည်းတနက်နေ့ပြတ်တက်သွားကြတယ်လို့အာနာပိုင်းကပြောပါတယ်တန်ရရသွားတဲ့ចောင်းသားနှစ်ဦးကိုတော့တနက်သမားကပြစ်မှတ်ထားခဲ့ပုံမရဘူးလို့လည်းအာနာပိုင်းကပြောပါတယ်ဒီဖြစ်ရဟာလှုပ်ကြံတက်ပြတ်ပြီးတေချောင်းကြံစီတဲ့ဖြစ်ရလို့ယူဆရကြောင်းစံပါဏဒီနိုရဲ့တပ်ဖွဲ့အကြီးကဲကတွစ်တာလူမှုကွန်ရက်ကတဆင့်ပြောပါတယ်ဖြစ်ခတ်သူနဲ့ပြစ်ခံရတဲ့
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့အငင်းပွားစရာမြစ်ဆုံရေကာတာနဲ့ပတ်သက်လို့နှစ်ဖက်ကြားသဘောတူညီမှုရရှိထားပြီလို့တရုတ်အစိုးရဘက်ကပြောကြားလိုက်ပါတယ်။ဘေကျင်းမြို့တော်မှာရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့တရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီကဲချောင်းတို့နဲ့တနင်္လာနေ့ကတွေ့ဆုံအပြီးမှာတရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးလျူဇန်မင်းကမြစ်ဆုံကိစ္စနဲ့ပတ်သက်လို့နှစ်ဖက်ကြားအခြေခံသဘောတူညီမှုတွေရရှိထားပြီလို့ပြောကြားခဲ့တာဖြစ်ပါတယ်။9နှစ်ကျော်6နှစ်နီးပါးလောက်ရပ်ဆိုင်းထားတဲ့မြစ်ဆုံရေကာတာဆောက်လုပ်မှုနဲ့ပတ်သက်လို့နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အထောက်အကူပြုမယ်နှစ်နိုင်ငံလုံးအတွက်မနစ်နာစီမဲ့တင့်တော်တဲ့နီးလန်းကိုရွေးချယ်ဖို့နှစ်ဖက်လုံးသဘောတူခဲ့ကြတယ်လို့တရုတ်ဒုတိယဝန်ကြီးလျူဇန်မန်ကသတင်းတောက်တွေကိုပြောကြားခဲ့တာပါဒါပေမဲ့နှစ်ဖက်လုံးအကျိုးရှိစေမဲ့ဘလို့သဘောတူညီမှုမျိုးလဲဆိုတာကိုတော့သူကရှင်းပြခဲ့ခြင်းမရှိပါဘူးမြန်မာနဲ့တရုတ်နိုင်ငံကြားမှာရေနံပိုက်လိုင်းအသုံးပြုခွင့်အပါအဝင်သဘောတူညီချက်ပေါင်း6ခုကိုတနင်္လာနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်နိုင်ငံကို6ရက်ကြာတွားရောက်နေတဲ့သမ္မတဦးထင်ကျော်ရဲ့ခီးစဉ်ကတော့ဒီကနေ့ဧပြီလ17ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။မေလာတဲ့ကြာရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှင်
။ UWSA ဝပီသစ်စညညွေတပ်ဖွဲ့ရဲ့လာချူဆက်ဆံရေးရုံးကိုဧပြီလ17ရက်နေ့မှာဒေသခံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်နဲ့ချီတဲ့စနက်တန်တွေအပါဝင်ခရမ်းအချို့ကိုတင်စီရမိခဲ့တယ်လို့မြန်မာသမ္မတရုံးကပြောပါတယ် UWSA လာရှုဆက်ဆံရေးရုံးကစီးပွားရေးဒုတိယတာဝန်ခံအာဟောင်ကသူဇနီးတဲ့စကားများရာကအပီလာခွင်းနေနေညကတောင်ကြီးမြို့ဖျားပြူရက်ွက်မှာတင်းနှက်ပစ်ဖောက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မှာ UWSA အဖွဲ့ရဲ့ဆက်ဆံရေးရုံးတွေကိုတန်ရန်နဲ့လာရှုနှမြို့မှာသာဖွင့်ထားတာဖြစ်ပါတယ် UWSA အဖွဲ့ကတော့လာရှုဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေတဲ့မြန်မာအာဏာပိုင်တွေရဲ့လုပ်ရဟာဥပဒေနဲ့မကန့်ညီပဲ UWSA လာရှုဆက်ဆံရေးရုံးတာဝန်ခံမရှိချိန်မှာအတင်းအဓမ္မရဲ့ချိုးပြီးတရားမဝင်ရှာဖွေခဲ့ခြင်းဖြစ်တာကြောင့်ပြင်းထန်စွာကန့်ကွက်တယ်လို့အေပြည်လ၉ရက်နေ့ရက်စွဲနဲ့မြန်မာအစိုးရထံပြဖို့တဲ့ကြီးညာချက်မှာဖော်ပြထားပါတယ် UWSA သွေးစွညညရေးတပ်ဖွဲ့ဟာ1988ခုနှစ်နောက်ပိုင်းဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီး89ခုနှစ်နောက်ပိုင်းမှာအရင်စစ်အစိုးရနဝတလက်ထက်မှာအပြည့်ရငင်းချမ်းရေးရယူခဲ့တဲ့အဖွဲ့ဖြစ်ပါတယ်
2018ခုနှစ် AFC အာရှဖလားအမျိုးသမီးဘိုလ်လူပွဲတက်နိုင်ဖို့အုပ်စု D ရဲ့နောက်ဆုံးပွဲစဉ်အဖြစ်မြန်မာအသင်းနဲ့ဗီယက်နမ်အသင်းတို့ဒီကနေ့ဧပြီလ17ရက်နေ့မှာကစားကြမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်လူငယ်ဘောလုံးတင်ဒန်းကွင်း YFTC မှာဒေသစံတော်ချိန်ညနေ6နာရီမှာပွဲဆမှာပါ။အုပ်စု D ပွဲစဉ်တွေမှာဂိုးအများဆုံးသွင်းထားနိုင်တဲ့ဗီယက်နမ်အသင်းအနေနဲ့မြန်မာအသင်းနဲ့တရေကြတာနဲ့ကိုဘိုလ်လူပွဲတက်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့အုပ်စုစရာမှာဗီယက်နမ်နဲ့ကိုးမတ်ချင်းတူနေတဲ့မြန်မာအသင်းကတော့အနိုင်ရမှဘိုလ်လူပွဲတက်နိုင်မှာဖြစ်ပါတယ်မြန်မာနဲ့ဗီယက်နမ်အမျိုးသမီးအသင်းနှစ်ခုကြားဒီကနေ့ပွဲဟာ၄နှစ်အတွင်းမှာ6ကြိမ်မြောက်ကစားကြတဲ့ပွဲပါပြီးခဲ့တဲ့ပွဲတိုင်းမှာတော့ဗီယက်နမ်အသင်းကမြန်မာအသင်းကိုအနိုင်ရထားပါတယ်ရှင
်နယူးယောက်ပြည်နယ်အတွင်းကအလဲအလတ်နဲ့အောက်ခြေဝင်ငွေရှိတဲ့ကျောင်းသားတွေအနေနဲ့နယူးယောက်မြို့တက္ကသိုလ် CUNY နဲ့နယူးယောက်ပြည်နယ်တက္ကသိုလ် SUNY တို့မှအခမဲ့ကျောင်းတက်ခွင့်ရမယ်အဆိုပြုချက်ကိုပြည်နယ်လွတ်တော်အမတ်တွေကအတည်ပြုပေးလိုက်ပါတယ်SLCR Scholarship Program အစီအမံပညာသင်ထောက်ပံ့ရေးအစီအစဉ်လို့မြည်ပေးထားတဲ့ဒီအစီအစဉ်သစ်ဟာတနင်္ဂနွေနေ့ကအတည်ပြုပေးလိုက်တဲ့2018ခုနှစ်ပြည်နယ်ဘတ်ဂျက်ထဲမှာထည့်သွင်းထားခြင်းအရာဖြစ်ပေါ်လာတာပါ2018ခုနှစ်နှစ်ဦးရာသီပညာသင်နဲ့မှာစတင်မဲ့အစီအစဉ်အရာဒေါ်လာဝင်မိသားစုတစ်ခုအတွင်းဒေါ်လာဝင်ငွေ3000အောက်ရှိသူတွေအနေနဲ့အခမဲ့ပညာသင်ကြားခွင့်ရကြမှာဖြစ်ပါတယ
်
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကုဇော်ဝင်းလှိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့တရုတ်မြန်မာနှစ်နိုင်ငံအရေးသတင်းလွှာကိုဆက်ပါမယ် တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့6ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့သမ္မတဦးထင်ကျော်နဲ့သမ္မတရှီကျင်းပင်တို့နှစ်ဦးဟာဧပြီလ10ရက်နေ့မနေ့ကရေနံပိုက်လိုင်းသဘောတူညီချက်အပါအဝင်သဘောတူညီချက်6ခုအတွက်လက်မှတ်ရေးထိုးပွဲကိုတက်ရောက်ခဲ့ကြပါတယ်။မစ်ဆုံဆဲကိစ္စနဲ့ပတ်သက်လို့ကတော့နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်သဘောတူညီချက်ရရှိခဲ့တဲ့အကြောင်းတရုတ်အစိုးရရဲ့တာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
တရုတ်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ရေးယူရချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဇနီးဒေါ်စုစုလွင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကရောက်ရှိသွားကြတာဖြစ်ပါတယ်။ခီးစဉ်အစပိုင်းမှာတော့သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံအတွင်းကအရေးပါတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။မနေ့ဧပြီလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်ကိုတရုတ်သမ္မတရှီကျင်းပင်ကနိုင်ငံတော်အခမ်းအနားနဲ့ကော်ဇွန်နီခင်ကြိုဆိုခဲ့တာမှာမြန်မာကိုယ်စားလှယ်အဖွဲ့ကိုအခုလိုဖိတ်ကြားတဲ့အတွက်ကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကသမ္မတရှီကျင်းပင်ကိုပြောကြားခဲ့ပါတယ်။
ပြုတ်ပြေသမားနိုင်ငံတော်ကို base အစိုးရတပ်ပိုင်းကြီးကြီးနဲ့ပြည်ထောင်စုကိုအစိုးရကိုနိုင်ငံအစိုးရကျေးဇူးတင်အောင်ပြောကြားခဲ့ပါတယ်
။ပြုတ်သမားရှီကျင်းပင်ကလည်းသမားဦးထင်ကျော်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့နိုင်ငံနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးပွဲကိုခေါင်းဆောင်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။နိုင်ငံသဘောတူညီမှုရရှိပြီး2009ခုနှစ်မှာစတင်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်ဖြူမဒေးကျွန်းမှာရှိတဲ့ရင်းနှီးစီမံကိန်းကနေတရုတ်နိုင်ငံကုမင်းမျိုးအထိဖောက်လုပ်နေတဲ့ရင်းနှံစိမ့်ပိုက်လိုင်းစီမံကိန်းအများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအဲ့ဒီလက်မှတ်ရေးထိုးပွဲအပြီးမှာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလူဇန်မင်းကဘေကျင်းမြို့မှာသတင်းတောက်တွေကိုပြောကြားပါတယ
်应该说刚刚在签署的九个协议里边包括全签署的一个桌面石油管道协议
တရုတ်မြန်မာရေနံပိုက်လိုင်းတိဆောက်ရေးအပါအဝင်သဘောတူညီချက်၉ခုကိုအခုပဲလက်မှတ်ရေးထိုးလိုက်ပါတယ်တရုတ်မြန်မာရေနံပိုက်လိုင်းဟာတချို့နေရာတွေကတော့တိဆောက်ပြီးနေပါပြီကုမင်းမြို့နီးမှာတရုတ်အစိုးရကရေနံချက်ဆက်ယုံတိဆောက်ပြီးပါပြီရေနံပိုက်လိုင်းကိစ္စနဲ့ပတ်သက်လို့လည်းနှစ်ဖက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဆောင်နေခဲ့ကြပါတယ်လက်မှတ်ထိုးပြီးတာနဲ့ဒီပိုက်လိုင်းကနေရေနံတွေအလင်းမြန်တင်ပို့တော့မှာဖြစ်ပါတယ
်ရခိုင်ပြည်နယ်မကွေးနဲ့မန္တလေးတိုင်းဒေသကြီးတွေအပြင်ချမ်းပြည်နယ်အတွင်းကလားရှိုးနဲ့မူဆယ်မြို့တို့ကိုဖြတ်ပြီးယူနန်ပြည်နယ်အတွင်းကကုမင်းမြို့အထိတက်ဆောင်ပေးမဲ့ဒီပိုင်လိုင်းစီမံကိန်းကြောင့်ပိုင်လိုင်းတည်ဆောက်မဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့မြန်မာနိုင်ငံအတွင်းကဒေသခံတွေသူတို့နေရာတွေကနေစွန့်ခွာပေးခဲ့ကြရပါတယ်။အခုလိုတရုတ်နဲ့မြန်မာနိုင်ငံကြားရေနံပိုင်လိုင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးလာခြင်းအပြင်မိုင်480နီးပါးရှည်လျားတဲ့ရေနံပိုင်လိုင်းကနေတရားဝင်ရေနံတင်ပို့မှုတွေစတင်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ 1.5 ဘီလီယံအကုန်ချခံတိဆောက်ပြီးစီးပြီးမှနှစ်နှစ်လောက်ဒီအတိုင်းရထားခဲ့ရတဲ့ဒီရင်းနှံပိုင်လမ်းကနေတရုတ်နိုင်ငံကလိုအပ်တဲ့ရင်းနှံတွေကိုတင်ပို့ပေးနိုင်မှာဖြစ်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းကနေတရုတ်ပြည်ကိုတင်ပို့မဲ့ရင်းနှံတွေကိုမလက်ကရေးလက်ကြားကိုဖြတ်ဆရာမလို့တော့ပဲကြောက်ဖြူရင်းနှံစီမံကိန်းကနေမြန်မာနိုင်ငံကိုဖြတ်ပြီးတရုတ်နိုင်ငံကိုဖြန့်လန်းကနေတင်ပို့တာဖြစ်တာကြောင့်တရုတ်အစိုးရအတွက်အချိန်နဲ့ကုန်ကျစရိတ်အများကြီးတက်တာစေမှာဖြစ်ပါတယ်။ဒီရန်တိုင်းပိုက်လိုင်းတိဆောက်မှုလုပ်ငန်းမှာအရင်အနည်းဝေစုအဖြစ်တရုတ်အစိုးရလက်အောက်ခံအရှေ့တောင်အာရှရန်တိုင်းစိမ့်ပိုက်လိုင်းကုမ္ပဏီလီမိတက် C-Corp က 50.900 ခန်းနှုန်းမြန်မာအစိုးရ MOGE က 49.100 ခန်းနှုန်းပိုင်ဆိုင်တာဖြစ်ပါတယ်။သမ္မတဦးသိန်းစိန်လက်ထက် 2012 ခုနှစ်ကရဆိုင်ထားခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ချခံတိဆောက်မဲ့မြစ်ဆုံဆယ်ရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့တော့တရုတ်နဲ့မြန်မာနိုင်ငံအကျိုးရှိစေမဲ့သဘောတူညီချက်ရရှိခဲ့တယ်ဆိုတာကလွဲလို့သဘောတူညီချက်အသေးစိတ်ကိုဒုတိယနိုင်ငံခြားရေးဝန်ကြီးလူဇန်မင်းကပြောကြားခဲ့ခြင်းမရှိပါဘူ
းမြစ်ဆုံတော့基本达成共识有双方都表现了共同的积极愿望就是说
မြစ်ဆုံဆယ်ကိစ္စနဲ့ပတ်သက်လို့ကတော့နိုင်ငံခြားတူညီတဲ့သဘောဆန္ဒတွေရှိထားကြတာနဲ့အညီအခြေခံသဘောတူညီချက်ရရှိခဲ့ပါတယ်မြစ်ဆုံဆဲစီမံကိန်းကိုရပ်ဆိုင်ထားခဲ့တာကုဆိုရင်9နှစ်ကျော်6နှစ်နီးပါးရှိသွားပါပြီ။နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူပြုစေမဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့တင့်တော်တဲ့သဘောတူညီချက်ချမှတ်တင်ပါတယ်
။မြစ်ဆုံဆဲတည်ဆောက်မဲ့စီမံကိန်းကိုတရုတ်နဲ့မြန်မာအကြားအကျိုးတူနားလည်မှုရယူပြီးဖျက်သိမ်းတော့မဲ့အလားအလာရှိနေကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကချင်ချင်းကြီးရေးကွန်ရက်ကဒေါက်ခွန်ဂျာကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။ဆယ်မိနစ်တုန်းကစပါတီယူနန်ကိုတွားလည်ခဲ့ပါတယ်၊စီးရီးယားယူနန်တက်တော့တွေ့ခဲ့ပါတယ်။အဲ့ချင်းကြီးကနေစူးစမ်းနေတာကတော့ဒီနိုင်ငံရေးရဖြည့်ရှင်းဖို့နဲ့စီးပွားရေးရဖြည့်ရှင်းဖို့လို့ပြောတာဖြစ်တယ်ပေါ့အဲ့တော့အကယ်၍ပြအခုလောလောဆယ်တရားကိုနိုင်ငံရေးရဖြည့်ရှင်းနေဆိုရင်တရားကိုဘယ်လိုနည်းနဲ့ဖြည့်ရှင်းတယ်လဲဆိုတော့ကျမတို့အတွက်အင်တာဆိုရင်ပါလေဘာဖြစ်လို့လဲဆိုရင်မြစ်ဆုံဆယ်ကိုရပ်ဆိုင်လိုက်ပြီးတခြားတစ်ခုခုကိုအစားထိုးတာဒါမှမဟုတ်လို့ရှိရင်နိုင်ငံသားတွေအတွက်မြစ်ဆုံလိုမျိုးပဲတံပိုးရှိပြီးမှအရေးကြီးတဲ့ကိစ္စတစ်ခုခုနဲ့လဲလှယ်လိုက်နေပါလေ သူကြတဲ့ခုအနေနဲ့ကျတော့ဒီအခုမြေဆုံမလုပ်တဲ့အတွက်ကြောင့်ပဲဖြစ်ခြားတစ်ခုခုကြောင့်ဒီနိုင်ငံသားတွေမတည်ရနဲ့နောက်ထပ်ဒီလိုတိုင်းစိတ်ချပေးတာမျိုးတော့မလုပ်တင်တော့ဘူးလို့ယူဆတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီလိုမျိုးလုပ်လို့ရှင်အကယ်၍များတိုင်းလူပြည်သားတွေလိုအပ်တာနဲ့လူချင်းတာနဲ့မကိုက်နိုင်ဘူးဆိုရင်အခုမြေဆုံဆက်လို့ပဲနောက်တစ်ခါပြန်ဆောင်ရမှာပြန်ကြုံရမှာဖြစ်ပါလိမ့်ရှင
်။နိုင်ငံတော်သမ္မတဦးတင်ချောင်းဟာတရုတ်နိုင်ငံမှာရှိနေစဉ်အတွင်းသမ္မတရှီကျင်းပင်အပြင်ဝန်ကြီးချုပ်လီခချန်အပါအဝင်တခြားအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုတွေအတွင်းနိုင်ငံပေါင်းများစွာပါဝင်မဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ခါပတ်လမကြီးတိဆောက်မှုစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိစ္စအဓိကထားဆွေးနွေးနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းလွှာတဲ့ပုဂ္ဂိုလ်ဆက်ပါမယ်။ဒီအပိုင်းအတွင်းထိုင်းမြန်မာနယ်စပ်မင်းဆောင်မျိုးကနေတစ်ဆင့်တကြံကာလနေရက်ပြန်မြန်မာတချို့ဟာနိုင်ငံကူးလက်မှတ်တွေမှာဗီဇာတက်တန်းကုန်ဆုံးနေတာတွေအလဲဗီဇာနဲ့လာပြီးတော့အလွတ်လွတ်ခွင့်လက်မှတ်မရှိကြတာတွေအထောက်ထားလက်မှတ်မပြည့်စုံတာတွေကြောင့်ဒဏ်ငွေတက်ရိုက်ခံရပြီးတော့ပြည်ဝင်ခွင့်နှစ်နှစ်ကနေ၅နှစ်အထိပိတ်ခံရတာတွေနဲ့ကြုံနေရပါတယ်။အကြောင်းစုံကို VOE သတင်းတောက်မအေးမှာကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါခင်ဗျာ
။ထိုင်းနိုင်ငံမှာအလုတ်လာလုပ်နေကြတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေဟာကြံကာလအတွင်းနေရက်ပြောင်းတဲ့အခါမှာသူတို့ကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်အမျိုးအစားအထောက်အထားလိုအပ်ချက်တွေပေါ်မူတည်ပြီးနေဆက်စစ်ဆေးရေးဂိတ်ကနေဖမ်းဆီးမှုတွေကိုဒီရက်ပိုင်းတွေမှာကြုံနေကြရတာပါ။ကြံကိုပြင်ရတဲ့မြန်မာရွှေပြောင်းလို့သမားတချို့ကိုဖမ်းဆီးစစ်ဆေးပြီးတရားရုံးတင်ဒဏ်ငွေရိုက်ခါထိုင်းပြည်ရဲ့ဝန်ကြီးဌာနကနေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုလုပ်တာခံခဲ့ရကြောင်းမြန်မာနိုင်ငံသားတဦးကပြောပြပါတယ်
။ငါအပြင်နဲ့၄ယောက်ကိုတိုင်းနိုင်ငံပြည်ဝင်ခွင့်ပိတ်လိုက်တာပေါ့ဗျာ။ငါနဲ့ပိတ်လိုက်တယ်။တကယ်တော့ပြည်ကျင်းနဲ့ထွက်ရမယ်မဟုတ်လား။ပြည်ကျင်းမရဘူး။ပြည်ဝင်နဲ့ပဲပိတ်တယ်။အဲ့ဒါတွေဝတ်ပါမင်းမရဘူး။နောက်လည်းအဲ့ဒီ PV တွေကနောက်ထပ်ရှေ့ဆက်ပြီးတော့အဲ့လိုပြည်ဝင်ခွင့်ပိတ်ခံရမယ့်လူတွေအများကြီးရှိပါတယ်ခင်ဗျ။ကလေးတွေကသူကပြန်လဲဖြစ်တယ်၊ဗာပြစ်လဲပြန်ကျင်ရတယ်ပေါ့နော်။သူကအဲ့ဒါဆိုတော့ပတ်စပို့လည်းရကျင်ရတာပေါ့နော်။ပတ်စပို့ရှိရင်ပါကောင်းတယ်ပေါ့။သွားလို့ရလည်းရတယ်။ဒီဘတ်ကတ်ဆိုရင်တော့သူကတော်နေမီကန်တာလာရှိတာဟုတ်ပတ်စပို့ရကျင်စောနဲ့လူတွေကအဲပွဲစားရင်တော့ပါကုန်တာပေါ့ဒါဆိုပတ်စပို့ရရင်ရပြီ PV ဖြစ်ဖြစ် PG ဖြစ်ဖြစ် PV လည်းသူတို့မသိဘူး PG လည်းသူတို့မသိဘူးသူစောက်တယ်မှာဗီဇာရသွားတာကိုသူကပိတ်တိဖြစ်နေတာလေ
PV ဆိုတဲ့နိုင်ငံကူးလက်မှတ်ကတော့အလဲဗီဇာနဲ့လာတဲ့သူတွေကင်ဆောင်တဲ့နိုင်ငံကူးလက်မှတ်ဖြစ်ပြီး PG ကတော့အလုပ်လုပ်ခွင့်ဗီဇာနဲ့လာကြသူတွေဖြစ်ပါတယ်ပွဲစားတွေကအလုပ်သမားတွေကိုအလဲဗီဇာတွေနဲ့ခေါ်လာကြပြီးလုပ်ငန်းခွင်တွေကိုပို့လိုက်ကြတာကြောင့်နိုင်ငံကူးလက်မှတ်မှာဗီဇာတက်တန်းကုန်သွားကြသူတွေလည်းရှိနေတာပါ။တချို့ကတော့ထိုင်းနိုင်ငံကလုတ်ပေးတဲ့ပန်းရောင်ဘက်ကအလုပ်လုပ်ခွင့်လက်မှတ်လုထားသူတွေဟာပွဲစားတွေကနေတဆင့်နိုင်ငံကူးလက်မှတ်တွေကိုပြောင်းလဲလုပ်တဲ့အခါမှာလည်းဗီဇာတက်တန်းလိုအပ်ချက်တွေကိုနားမလည်တဲ့အတွက်အလုပ်လုပ်ခွင့်ဗီဇာမပါတာတွေကြောင့်ဖမ်းဆီးခံရပြီးပြည်ဝင်ခွင့်ပိတ်ပင်တာတွေကိုကြုံခဲ့ရတယ်လို့လည်းဆိုပါတယ
်။ဘက်ကစလုတ်ပေးတုန်းကဗီဇာ1ရပါတယ်ဝက်ပမေက1ရပါတယ်ခင်ဗျအဲ့တော့စာအုပ်နဲ့ချိန်လိုက်တဲ့အချိန်မှာဒီစာအုပ်တွေကိုလုံသမားတွေထင်တာဒီဘတ်ကတ်တွေဟာဟာဝက်ပမေကပါဝါလိမ့်မယ်လို့သူကထင်ပြီးတော့အခုလိုဖြစ်သွားတာခင်ဗျဘတ်ကတ်တွေမှာ1ရရထားတယ်ဗီဇာထုတ်တဲ့အချိန်မှာဗီဇာထုတ်ပြီးတာနဲ့ဝက်ပမေလုံးရမလို့ဘူးတနေ့နေလို့ရတယ်ဆိုပြီးအဲ့လိုစဉ်းစား
နောက်တစ်မျိုးကတော့ဗီဇာလည်းအပြည့်စုံရှိပေမဲ့လွှဲပြောင်းစာရွက်ဆိုတဲ့အထောက်အထားကိုမလုပ်ခဲ့တာကြောင့်လဲဖမ်းဆီးခံရပြီးနှစ်လိုက်ပြည်ဝင်ခွင့်ပိတ်ပင်တာကိုကြုံခဲ့ရတယ်လို့လည်းအလုသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကလည်းပြောပါတယ်
။ဟိုဝပမေလေးကိုကျွန်တော်ပတ်စပို့တွေပြောင်းထည့်ပြီဆိုတဲ့ဆာရွက်လေးတရားတန်လေးမလုပ်တဲ့အတွက်ဖမ်းတာ၅နှစ်တို့၃နှစ်တို့မတူနှစ်တွေတော့မတူဘူးမှ
။ထိုင်းနိုင်ငံတွင်းမှာအထောက်အထားလက်မှတ်တွေလုပ်တဲ့အခါမှာလက်ဆယ်ချောင်းစလုံးကိုလက်ပွေယူတာတွေဓာတ်ပုံမှတ်တမ်းတွေယူထားတာတွေကြောင့်ပြည်ဝင်ခွင့်ပိတ်ပင်ခံရတဲ့တက်တမ်းမပြည့်ခင်ထိုင်းနိုင်ငံမှာထပ်ပြီးအလုလာလုပ်ဖို့အတွက်တော့အခက်အခဲတွေရှိသွားပါပြီ။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့သမား3တန်းကနေ4တန်းလောက်ထိအလုလာလုပ်နေကြပြီးအထောက်အထားလက်မှတ်ကင်ဆောင်ထားသူတွေကတော့သိန်းကနန်းလောက်ပဲရှိကြပါတယ်ရှင်
။မအေးမှပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပါမယ်။ American ပြည်တော်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ဖြစ်လာတဲ့ Neil Gorsuch ဟာ American ဖွဲ့စည်းပုံဥပဒေတွေကိုစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာ14လကြာလစ်လပ်နေတဲ့တရားသူကြီးနေရာအတွက် Conservative တရားသူကြီးNeil Gorsuch ကတင်းလာနေမှာကြမ်းတစ်စာချိန်ဆပြီးတော့တာဝန်ယူခဲ့တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ဖြစ်သွားပြီမို့ကြားနာဆုံးဖြတ်မှုတွေပေါ်ဘလို့အကျိုးတရားမှုတွေရှိလာနိုင်ပါတယ်လဲဆိုတာကိုမတ်စုမြတ်မုံကစူးစီးတင်ပြပါလိမ့်မယ်ခင်ဗျာ
ကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးကတရားသူကြီးအသက်49နှစ်အရွယ်နီလ်ဂေါ့ဆစ်ဟာအမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ရောက်မြောက်တရားသူကြီးဖြစ်လာခဲ့ပါပြီ။အမေရိကန်အထက်လွှတ်တော်မှပြီးခဲ့တဲ့တောက်ကြာနေ့ကမဲအများစုနဲ့အတီးပြုတ်ချက်ရခဲ့ပြီးတဲ့နောက်ဧပြီလ10ရက်တနင်္လာနေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်နီလ်ဂေါ့ဆစ်ကျန်းသစ်စာကျင်းပခဲ့ပါတယ်။မိသားစုဝင်တွေနဲ့တည်တံ့ကြမ်းကြိမ်ပွဲကိုတရားရုံးချုပ်မှမနေ့အစောပိုင်းကလုပ်ခဲ့ပြီးတော့အများပြည်သူရှေ့မှောက်ပြုလုပ်တဲ့ကြမ်းကြိမ်ပွဲကိုတော့အိမ်ပြူတော်နှင်းစီချမ်းမြက်ခင်းပြင်မှာနေ့လယ်ပိုင်းကကျင်းပခဲ့ပါတယ်။အမေရိကန်နိုင်ငံရေးမှ Republican တွေရဲ့ကြီးမားတဲ့အောင်နိုင်မှုတစ်ခုလို့မြင်နိုင်တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်အပ်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကသူ့သမ္မတသက်တမ်းရက်တရားအတွင်းမှာအခုလိုခန့်အပ်နိုင်မှုအတွက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ပြည်သူတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်သွားဖို့လေသမ္မတထရမ့်ကတိုက်တွန်းပါတယ
် Justice Gorsuch you are now entrusted with the sacred duty of defending our constitution
တရားသူကြီး Gorsuch အနေနဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံကိုကာကွယ်ဆောင်ရှောက်ရမယ်ကြီးမြတ်တဲ့တာဝန်ကိုယုံကြည်စွာပေးအပ်ခံခဲ့ရပါပြီအမျှော်မြင်ရှိပြီးဘယ်မလိုက်မျှတတဲ့တရားသူကြီးတယောက်ဖြစ်ဖို့ဥပဒေအထက်ကမဟုတ်ဘဲဥပဒေတွေနဲ့အညီတာဝန်ထမ်းဆောင်ဖို့အမေရိကန်ပြည်သူတွေကိုယ်တိုင်သူတို့နဲ့ဆိုင်တဲ့ကိစ္စတွေမှာသူတို့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိအောင်ကာကွယ်ပေးဖို့အမေရိကန်တနင်္ဂနွေလုံးကမျှော်လင့်ထားပါတယ်
။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်လာတဲ့ Mr. Gorsuch ကလည်းအမေရိကန်ဖွဲ့စည်းပုံနဲ့ဥပဒေတွေကိုစောင့်ထိန်ကာကွယ်သွားဖို့ကတိပြုခဲ့ပါတယ
်။ I will never forget that to whom much is given much will be expected. And I promise you that I will do all my powers permit.to be a faithful servant of the constitution and laws
ကျွန်တော်ပေါ်ပေးရလိုက်တဲ့တာဝန်ဟာဘလောက်ကြီးမားတယ်ဒီတာဝန်ကိုကျေပြီအောင်ထမ်းဆောင်ဖို့မျှော်လင့်ချက်တွေဘလောက်မြင့်မားတယ်ဆိုတာကိုကျွန်တော်ဘရော့မှမေ့ထားမှာမဟုတ်ပါဘူးဒီနိုင်ငံရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတတ်နိုင်ဆုံးတစ္ဆာရှိစွာစောင့်ထိန်ကာကွယ်သွားမယ်လို့တစ္ဆာပြုပါတယ
်အင်မြူတော်နှင်းစီချံမြက်ခင်းပြင်ကစံချိန်ပွဲမှာသူ့ကိုတစ္ဆာတိုင်ပေးခဲ့သူကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတယောက်ဖြစ်တဲ့အန်တိုနီကနေဒီဖြစ်ပါတယ်Mr. Gorsuch ရှင်းနေဖြစ်ခါစားတော့က Mr. Kennedy စီမှာစရေးအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ဘူးပါတယ်။အခုတော့သူတို့နှစ်ယောက်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးတွေအဖြစ်အတူတာဝန်ထမ်းဆောင်ကြရတော့မှာဖြစ်ပါတယ်။တရားရုံးချုပ်မှာအမှုတွေကိုအပြန်အလှန်ကြားနာတဲ့ကာလရှေ့သတင်းပတ်မှာစတင်တော့မှာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်ကိစ္စတွေထဲမှာကိုယ့်ရဲ့အိမ်ရှင်းမှာလက်နက်ကင်ဆောင်ခွင့်ပြုခွင့်ကို American ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ထဲမှာထည့်တင်မတင်ကိစ္စလင်းတူဇုံတွဲတွေရဲ့မင်္ဂလာပွဲတွေမှာဝန်ဆောင်မှုပေးဖို့စီးပွားရေးလုပ်ငန်းတွေကညှင်းပိုင်ခွင့်ရှိမရှိစတဲ့ကိစ္စတွေပါဝင်ပါတယ်။ Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ပါတဲ့နိုင်ငံတော်တရားရုံးချုပ်မှာ Conservative တွေဘက်ကတမဲတာသွားပြီးမို့အရင်တုန်းကရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အမှုတွေကိုလည်းပြန်လည်ကြားနာဆုံးဖြတ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါတယ်။ရာသပ်ပန်တရားသူကြီး9ယောက်နဲ့ဖွဲ့စည်းထားတဲ့ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်က conservative တရားသူကြီး Antonin Scalia ကွဲလွန်သွားပြီးကလေးကအခုမှသူ့နေရာကိုတရားသူကြီး Neil Gorsuch နဲ့အစားထိုးခန့်အပ်နိုင်တာဖြစ်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဆိုပြုခဲ့တဲ့ liberal တရားသူကြီးကို Republican အများစုလွှမ်းမိုးထားတဲ့လွှတ်တော်မှာခန့်အပ်သင့်မသင့်ဆွေးနွေးတဲ့အဆင့်အောင်မရောက်ခဲ့ပါဘူး။ Mr. Gorsuch ကိုအထက်လွှတ်တော်မှာမဲခွဲအတီးပြုတ်နိုင်ရေးအတွက်ကိုလည်း Republican အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာမဲခွဲတဲ့စည်းကမ်းကိုပြင်ဆင်ခဲ့ရတာပါ။ပုံမှန်အားဖြင့်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ဖို့အတွက်ထောက်ခံမဲ60လိုအပ်တာပါဒါပေမဲ့ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံးကကန့်ကွက်ခဲ့တာကြောင့်မဲ60မရနိုင်တဲ့အတွက်မဲအများအသာရရင်အတည်ပြုနိုင်တယ်လို့စည်းကမ်းကိုပြင်ခဲ့တာဖြစ်ပါတယ်အခုတော့ conservative တရားသူကြီးတယောက်ကိုခန့်အပ်နိုင်ပြီဖြစ်လို့သမ္မတ Trump ကတော့သူ့ရဲ့နိုင်ငံရေးအောင်မြင်မှုကြီးတစ်ခုအဖြစ်ဂုဏ်ယူပြောဆိုနေပါတယ်ဒါပေမဲ့ဥပဒေအထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိစေရဘူးလို့လွှတ်တော်ကြားနာပွဲတွေမှာ Mr. Gorsuch ကပြောကြားထားတာကြောင့်သူ့ရဲ့တရားရုံးအဆုံးအဖြတ်တွေကနိုင်ငံရေးအမြင်လွှမ်းမိုးမှုဘလောက်ရှိသလဲဆိုတာစောင့်ကြည့်ရမယ်လို့နိုင်ငံရေးလေလာသူတွေကပြောနေကြပါတယ်ရှင်
။ဒါကတော့ American ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်စ်အကြောင်းမတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတော့ VOA ဝိုင်းတော်သားတွေရဲ့လက်ဆောင်တကြံအကျိုးတေးသချင်းတစ်ပုဒ်နဲ့ဖြောပြပေးပါမယ်။နားဆင်ကြပါခင်ဗျာ။
Sing ya Mary pyo ba di shwe ma myo ma be lyan bo ya Oh
ဒါကတော့ဆူရောဇဝမ်းနဲ့ရန်အောင်တို့တင်ဆက်ထားတဲ့ရွှေဝါမီတည်တခြင်းကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်ရောက်ရှိတော်မူတဲ့အတာတကြံကာလမှာပျော်ရွှင်ချမ်းမြေပါစေ။အခုဆိုရင် VOE မြန်မာပိုင်းအစီအစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ။
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေခုနှစ်နာရီအထိလိုင်းတို့မီတာ24နှင့်40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို့16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို့26 25နဲ့39နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးခြင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန် 6:00 ခွဲရှိပါပြီ။
ခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းရဲ့အင်ကာနေမနဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49ရို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ဒီအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့တန်ပေါင်း9450ကျော်ပေါ့။9450လောက်အလောက်ရှိတယ်ပေါ့။ဒါအဲ့ဒါဒီဟိုအဲ့ဒါဒီဘလို့တုံးတော့ဘာလို့တော်စုံစစ်စည်းတဲ့အခါမှာ
ပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်အရာပြင်တုဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုတင်ပြပေးပါမယ်ခင်ဗျာအရင်ဆုံးတင်ပြပေးချင်တာကတော့ frontiermyanmar.net online စာတော်မှာစောင့်ပါရှင်စီသူအောင်မြင့်ရေးသားထားတဲ့စောင့်ပါဖြစ်ပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့မြောက်ဖက်ချမ်းနယ်စပ်တစ်လျှောက်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေတမိုင်းနဲ့ချီပြီးတော့ပါဝင်ပတ်သက်ခဲ့တယ်လို့တဲ့ပွဲတွေရက်ဆဲသွားအောင်အကူအညီပေးဖို့လည်းတာဝန်ရှိတယ်ဆိုပြီးတော့ရေးသားထားပါတယ်။မလ၈ရက်နေ့တုန်းတရုတ်ကွန်မြူနစ်ပါတီရဲ့အာဘော်သတင်းစာဖြစ်တဲ့ The Global Times ရဲ့စောင်းမတစ်ပုဒ်မှာ2014ခုနှစ်ကယူကရိန်းမှာခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်တယ်လို့မျိုးမြန်မာနိုင်ငံရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရကိုးကန့်ဒေသမှာတရုတ်ကဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးဆိုပြီးတော့ရေးသားခဲ့ပါတယ်။ဒီစောင်းမဟာ MNDAA လို့ခေါ်တဲ့ကိုးကန့်စစ်တပ်ကဒေသတွင်လောက်ကန်မြို့ကိုဝင်ရောက်တက်ခိုက်စီးနှင်းခဲ့ပြီးတော့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှဖော်ပြလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအဓိကကျတဲ့ယင်းနီးမြုပ်နှံသူဖြစ်နေပြီဖြစ်တယ်လို့ကုံတွယ်ဘက်နိုင်ငံလည်းဖြစ်နေပါပြီ။တစ်ချိန်တည်းမှာပဲမြန်မာအစိုးရနဲ့အပြည့်အလက်မှတ်ရေးထိုးထားသူတွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းဆက်ဆံနေပြီးတော့တစ်တေကြောက်စိမ့်နေတဘာဝတရားဇာတတွေကိုအဲ့ဒီနေမြေတွေကနေတင်သွင်းနေပါတယ်။တရုတ်အနေနဲ့နှစ်နိုင်ငံနယ်စပ်ဒေသငင်းငန်းပြီးတော့တည်ငြိမ်မှုရရှိဖို့လိုလားနေပါတယ်။နှစ်နိုင်ငံနယ်စပ်ဒေသမှာလက်နက်ကင်ပြည်ပခန့်တွေအဆုံးသတ်စေရေးအတွက်လှုပ်ဆောင်ပေးဖို့ဆိုတာတရုတ်အတွက်ရှောင်လွှဲလို့မရတဲ့တာဝန်တရားဖြစ်တယ်လို့ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့တရုတ်နိုင်ငံတို့ The Global Times စာဆောင်မှာဟူဝေဂျီယာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့မှောင်ခိုလုပ်ငန်းတိုက်ဖျက်ရေးကိုအားပေးတင်ပြီးတော့ဂေဟာစီဝါရေးဗေဒဆက်ဆက်မှုကိုအထောက်အကူပေးတဲ့အကြောင်းရေးသားထားတာပါမြန်မာနိုင်ငံရဲ့အရေးပါတဲ့ထုတ်ကုန်တစ်မျိုးဖြစ်တဲ့ကြောက်စိမ့်ဈေးကွက်မှာမြန်မာကြောက်စိမ့်မိုင်းတွေကိုတဘာဝပတ်ဝန်းကျင်ထိခိုက်စေလောက်အောင်အတိုင်းအစာမရှိထုတ်လုပ်နေတဲ့မှောင်ခိုတင်ပို့နေတဲ့ဖြစ်ရမျိုးမဖြစ်စေအောင်တရုတ်နိုင်ငံကပါဝင်ဆောင်ရွက်တဲ့လို့ရေးသားထားပါတယ်မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုဟာ2014ခုနှစ်တနှစ်ထဲအတွင်းမှာတင်31ဘီလီယံဒေါ်လာတောင်ရှိခဲ့ပြီးတော့တန်ဘီရဲ့တရင်ကုန်ထုတ်လုပ်မှုပမာဏရဲ့ထက်ဝက်နီးပါးရှိခဲ့တယ်လို့ဗြိတိန်နိုင်ငံအခြေစိုက်တဲ့ Global Witness အဖွဲ့ကြီးကထုတ်ပြန်ခဲ့ဘူးပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ကြောက်စိမ့်ထုတ်လုပ်မှုအကျိုးမြတ်ဟာနိုင်ငံအတွက်တိတ်ပြီးတော့အကျိုးမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့မှန်ခိုလုပ်ငန်းတွေဝင်ငွေခဝါချမှုတွေအဂတိလိုက်စားမှုတွေနဲ့ရောထွေးနေလို့ဖြစ်တယ်လို့ထောက်ပြထားပါတယ်။ကြောက်စိမ့်အဓိကထွက်တဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာနှစ်နိုင်ငံစလုံးကကြောက်မှန်ခိုပပအောင်မကြိုးပမ်းခဲ့ကြဘူးလို့လည်းရေးသားထားပါတယ်။တမရဦးထင်ကျော်တရုတ်နိုင်ငံကိုရောက်ရှိနေစဉ်အတွင်းရှင်းဟွာသတင်းဌာနရဲ့ရေးသားဖော်ပြချက်ထက်မှာတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နှစ်နိုင်ငံနယ်စပ်အေဂျင့်တည်ငြိမ်မှုရှိအောင်မြန်မာအစိုးရနဲ့အတူဆောင်ရွက်သွားမယ်ဒေတာတွင်းကလက်နက်ကင်အဖွဲ့တွေရဲ့ဝင်ငွေရပောက်ရလန်းဖြစ်တဲ့မြန်မာကြောက်စိမ့်တရားမဝင်ကူးတန်းရောင်းဝယ်နေတဲ့ကိစ္စကိုတိုက်ဖြတ်ချေမှုန်းမယ်လို့ရေးသားထားပါတယ်
ကူရဲနှစ်တကူရဲအချင်းကြာရောက်ပါတော့မယ်ဒီနှစ်အတာကြမ်းမှာပြည်သူတွေနားယဉ်နေတဲ့ကြမ်းတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါအုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်လာကြောင်းမလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲဒါကြောင့်တိမ်မွေ့နဲ့နဲ့လှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့ကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါတယ်ရှင်။
ဒီကနေ့ညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုသူတွေည9:00မိနစ်တိုင်ခင် VOE ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့
မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်။စာလုံးပေါင်းက GIVE give ကပေးတာ A ကတခု RUN run ကပြေးတာ FOR for ကအတွေ့ THE the MONEY the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်းကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်းစီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုကြားကြပါမယ်။မကွေးတိုင်းဒေသကြီးအတွင်းမှာရှိတဲ့ရေနံလက်ရက်တွင်းတူးတူတွေထံကနေကောက်ယူရရှိခဲ့တဲ့ဗန္ဒာငွေ9ဘီလီယံကျော်နီးပါးကိုတာဝန်ရှိသူတွေကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်အတုံးမပြူပဲပျောက်ဆုံးနေတဲ့ကိစ္စကိုပြည်ထောင်စုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကနေစုံစမ်းစစ်ဆေးနေကြောင်းလက်ရှိမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်စုံစမ်းစစ်ဆေးမှုတွေအရထွက်ပေါ်လာတဲ့ရက်လက်ပေါ်မှာမူတည်ပြီးတော့အဲ့ဒီဗန္ဒာငွေတွေပြန်ပြီးတော့ရရှိအောင်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဒီအကြောင်းမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းနိုင်ကတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
လက်ရက်တွင်းနဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်တုန်းကငွေကြေးအလွဲသုံးစားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတာကြားပါတယ်ဆရာအဲ့ဒါဘလို့ဖြစ်နေတယ်ဆိုတာလေးကိုရှင်းပြလို့ရမလား
အဲကျွန်တော်တို့ဒီအစိုးရအသိပြောင်းမဲ့ကြံတော့ကဒီရေနံနဲ့လက်ရက်တွင်းလုပ်ငန်းရှင်တွေကတည်ပြီးတော့မကွေးတိုင်းဖွံ့ဖြိုးရေးရမငွေထည့်တာတဲ့အဲပတ်သက်ဒီနှစ်နှစ်သမား10ဘီလီယံလောက်ပေါ့တာမောင်2800လောက်ပေါ့အဲ့ဒါဒီပြီးခဲ့တဲ့လူသိရတယ်တဲ့ဒီငွေတွေဘယောက်ဆုံးဆိုတာကိုသူကလည်းမကွေးတိုင်းဆိုရလက်ခံတာလက်မခံဘူးလားဆိုတာကိုဒါနဲ့ပတ်သက်ပြီးတော့ဒီသလိုတော်ကိုယ်စားလှယ်ဦးထွန်းထွန်းကဒီသလိုတော်မှာမေးတာပေါ့အွင့်ပြုလို့တော်ကိုယ်စားလှယ်မေးတယ်မေးတော့ကကျွန်တော်တို့ကိုဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပြည်တော်စုဆိုရလာပြီးမေးတယ်ပေါ့ဒီမေးခွန်းကိုဖြေဖို့ဒီ2.8 billion ပေးရတယ်ဆိုတော့သိရတယ်ဒီပတ်သက်တွေကိုလက်ခံယူထားသလားယူမထားဘူးလားဘယ်ဘယ်ဘလို့မှတော့လို့ဆိုတာမေးတော့ကျွန်တော်ကပြန်ပြေးလိုက်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တရားတစ်ချက်မှလွှဲယူဆရာမရှိပါဘူးဆိုတော့ဘာလို့စုံစမ်းမှုပြည်တော်စုဆိုရကကျွန်တော်တို့ကိုညွှန်ကြားတယ်ပေါ့ကျွန်တော်တို့တိုင်းဒေသကြီးအစိုးရရဲ့လုပ်ပိုင်ခွင့်ဩဇာအာဏာနဲ့ဒါဒီမဖြစ်နိုင်တော့ဘူးပြည်တော်စုအစိုးရကအကူအညီပေးမှသာလျှင်ဥဆောင်မှသာလျှင်ဒါဒီပေါ်ထုတ်နိုင်မှုအကြောင်းရှိပါတယ်ဆိုတင်ပြလိုက်တဲ့အခါပြည်တော်စုအစိုးရကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းတယ်စုံစမ်းစစ်ဆေးခိုင်းတော့ဒါဒီမှာလက်လာတက်ဆိုင်ရာကျွန်တော်တို့ဒီဟာလာဒီဒါအနုနောက်စည်ရင်စစ်တို့ဟာနောက်တခါဒီဝါတို့ပေါ်ဒီအခွန်တို့အခွန်တို့လိုက်ပြီးတော့စုံစမ်းနေတတ်တာပေါ့လေကျွန်တော်မှတ်မိသလောက်ကတော့ရည်တန်လည်းရဲ့တွင်သူလုံလန်းချင်းဒီအဲဒီကာလအတွင်းမှာထိုးခဲ့တဲ့ပမာဏစီသိမောင်း20လောက်ရှိတယ်တဲ့ပေးပါပေါ့ပေးပါပေါ့သိမောင်း20လောက်ရှိတယ်တဲ့ဆိုတော့အဲဒီ20ကျော်ပေါ့လေဟလာအဲ့ဒါဒီနဲ့ပတ်သက်ပြီးတော့ဘလောက်ပေးရလို့ဆိုတော့ကိုစစ်စစ်လိုက်တဲ့ခါကျတော့က 2.8 ဘီလီယံမကဘူးခွန်တော့တမ59ဘီလီယံရှိတယ်တမ်းမောင်း9450ကျော်ပေါ့နော်9450လောက်အလောက်ရှိတယ်ပေါ့တော့အဲ့ဒါဒီကိုဟလာဒီဘလို့တုံးတော့ဘာလို့ဒါတော့စုံစမ်းစစ်ဆေးတဲ့ခါမှာဒါရီကတကယ်တရားဝင်တုံးသလားဥ ုပ်ပေးစီမင်းစည်းကမ်းနဲ့ညီတွန်းတလားမတော့ဘူးလားဆိုတာကိုပြည်တော်စုအစိုးရပြည်ထောင်စုဦးစီးဌာနပြည်တော်စုရှိနေချက်ကိုတင်ပြထားတယ်ရှင်းစစ်နေတယ်နော်ရှင်းစစ်ပြီးတော့ကဒါတွေဒီရှိမဲ့ကမ်းမဲ့သုံးကရဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့အစည်းတွေကတော့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမငွေဖြစ်တဲ့အတွက်ဒီရမငွေတွေကိုဟလာဥပ္ပယကဒီမှာမတရားသုံးတယ်ဆိုဥပ္ပယကိုတောင်းရမယ်အဲ့ဒါဥနီရဲ့အဖွဲ့အစည်းကဒါကိုမတရားသုံးတယ်ဆိုရင်ဥနီရဲ့အဖွဲ့အစည်းကိုကျွန်တော်တောင်းရမယ်အဲ့ဒါမျိုးဒီသားမှာရှိနေပါလေ
ဆရာပြောတဲ့ဒီငွေကြေးပမာဏဟာဆရာဟိုလက်ရွတ်တွင်လောက်ကင်သူတွေထံကဟိုကောက်ယူထားတဲ့ငွေတော့ဟုတ်တယ်ဒါပေမဲ့မတရားကောက်ယူထားတာမဟုတ်ဘူးသူတို့ကြားတဲ့ငွေသူတို့သွင်းရမယ့်ငွေဆိုကြပါဆိုအဲ့ဒီငွေကိုသူတို့ကောက်ယူထားတာဟိုပြည်နယ်အစိုးရကပိုင်ဆိုင်တဲ့ငွေကိုပြည်နယ်အစိုးရဗန္ဓာငွေတွေဝင်မလာတဲ့ငွေအဲ့ဒီဟာကိုဆိုလိုချင်တာမဟုတ်လားဆရာ
အဲကျွန်တော်နားလဲသူတို့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မကွေးတိုင်းကတည်ပြီးတော့နော်ဟိုရည်နာချက်ဖို့မရှိဘူးဆက်တဲ့ဆက်မရှိဘူးဒါလည်းမလို့မုံရမှာသွားပြီးတော့ချက်ရတယ်အဲ့တော့မကွေးတိုင်းကတည်ပြီးတော့စကမ်းတိုင်းကိုကူးရဲကူးအတွက်ကိုတည်ယူပို့ဆောင်ဖို့နော် transfer pass တွေကိုနော်မျိုးစာခေါ်တာပေါ့မျိုးစာအတွက်ကိုဒီရည်နာတပေပါကို3000လုံးကောက်တာအဲအဲ့ဒီ3000တပေပါကို3000တပေပါ3000စေပေပါဆို3000ပေါ့အဲ့ဒါမျိုးတတ်မှတ်တဲ့နှုံးနဲ့ရည်နာလည်းလုံဝန်းရှင်တွေကမကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမုံငွေဆိုပြီးတော့ပေးထားတဲ့ဟာအဲ့ဒီငွေပမာဏပဲမတရားကောက်ခဲ့တာတော့မဟုတ်ဘူးမတရားကောက်ခဲ့တာတော့မဟုတ်ဘူးဒီသမတဲ့နှုတ်တိုင်းပဲကျွန်တော်ကောက်တာအပြင်မှာဝင်ကြီးကောက်တယ်ဝင်ကြီးရောက်ကောက်တယ်ဝင်ကြီးမျိုးကောက်တယ်မကြီးဖွဲ့ကိုမွေးထားကောက်တယ်အဲ့ဒါတွေကဘလူးကောက်တယ်ဘသူဘလူးပေးတယ်ဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော
်တရားရေးဌာနကကင်နေတယ်ဆိုတော့ဒီဥစ္စာဘယ်လောက်လောက်များကြာအောင်မလဲဆရာဟိုဆရာတို့ timeline များရှိပါသလားဘယ်လောက်အတွင်းမှာကျွန်တော်တို့ပြီးအောင်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေပြီးအောင်လုပ်ပါမယ်ဆိုတဲ့အားမျိုးရထားတာမျိုးရှိလားဆရာ
အဲ့ဒါတော့ဒီတော်စုအစိုးရကဘလူးညွှန်ကြားချက်လောက်မှမသိဘူးကျွန်တော်ထင်တာတော့မကြင်ပါပဲအဲ့ဒီငွေကြေးလာလိမ့်မယ်ထင်တယ်တို့ဒါတွေကဘလောက်ဘယ်မှာသုံးတယ်လဲဘာလဲညာလဲမမကန်စီးစစ်ပို့ဆိုတာတွေကတောက်ကြလာလိမ့်မယ်ထင်တယ်မကြင်ပဲလာမယ်ထင်ပါတယ်နော်နေတဲ့ပတ်သက်မူလေးဒါတွေကျွန်တော်တို့နေရာတိုင်းမှာဟိုတချို့နေရာတွေဆိုလို့ရှိရင်ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဟွာပေါ့ကျွန်တော်မြို့နယ်တွေကဆင်လူဆိုတဲ့ရွာဆိုလို့ရှိရင်စီရုတ်တရားနယ်လေ36မိုင်ဝေးတယ်ဆလင်းနယ်လေ36မိုင်ဝေးတယ်ပွင့်မြို့နယ်လေ36မိုင်ဝေးတယ်ဒီနေရာမှာတို့ကဟွာတွဲပဲလေကောင်လေးလိုချင်တယ်ကြီးလက်စီပေးကလိုချင်တယ်နောက်တစ်ခါကျတော့လျှက်စစ်မီလေလိုချင်တယ်လူဝတ်ချက်တွေကနေရာတိုင်းမှာရှိနေတယ်ဆိုတော့ကဒီပတ်သက်တွေနဲ့ကလူဝတ်ချက်တွေကိုဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်တော့ဒီလူလူတွေအများကြီးကြိုးရှိနေတာပေါ့ဘလို့များလေးလွင်ကုန်သလုံးအဲ့ဒါတွေကတော့အမတန်ဝမ်းနည်းစရာပဲဒါတွေကိုကြည်ညာဖြင့်ဘာကြောင့်ပြည်တော်သူနိုင်ငံတော်ဟာတကယ်ကိုဇောက်ထိုးမောက်ကုန်နဲ့ကိုယ့်အထီအောင်ပုံပြမှုအနေဆုံးနိုင်ငံဘဝကိုရောက်နေရတယ်ဆိုတာကဒါအကောင်းဆုံးသက်တည်တစ်ခုပဲအဲ့ဒါပဲပြောချင်ပါတယ်နော
်ဒီငွေကြေးပမာဏဟာအရန်များတယ်ပေါ့နော်ဆိုတော့တကယ်လို့များဒါတွေကိုဟိုဆရာတို့ဖော်ထုတ်ပြီးပြီးသိရှိပြီးပြီးဆိုရင်ဘလို့ပုံစံနဲ့ဟိုဆက်လက်ပြီးတော့ဆောင်ရွက်မှာလဲဟိုဟာတရားဥပဒေရအရေးယူမှာလားဘလို့စီစဉ်စဉ်းစားထားပါလဲဆရာ
အဲ့ဒါကတော့လေကူပြည်တော်စုရှိနေကြုံရင်းကစုံစမ်းစစ်ဆေးပြီးတော့ပြည်တော်စုအစိုးရဘက်ကဘလို့ညွှန်ကြားချက်လာမယ်မသိဘူးဆရာအဲ့ညွှန်ကြားချက်အတိုင်းကျွန်တော်တို့ကကြည့်ပြီးတော့မှဆက်ပြီးတော့ဘလို့ဆောင်ရွက်မယ်ဆိုတာကိုဆုံးဖြတ်မှာပါကျွန်တော်တယောက်တည်းသဘောနဲ့လည်းဆုံးဖြတ်လို့မရဘူးမကွေးတိုင်းဒေသကြီးအစိုးရဘက်မှာကျွန်တော်ကက်ဘိနက်အစည်းအဝေးမှာတင်ပြီးတော့မှဘလို့ဆောင်ရွက်မယ်ဘလို့လုပ်တင်မယ်ဆိုတာကိုကျွန်တော်ဆုံးဖြတ်မှာပါဒါတူတယောက်ထဲရတော့ဒါတွေအကုန်လုံးလုတ်သွားတာတော့မဟုတ်တော့ဘူးအဖွဲ့အစည်းသူ့ဟာသူပတ်သက်တဲ့လူရှိမှာပေါ့နော
်ခုကဖြစ်သွားတာကအချိန်ကာလအဖြစ်ဘယ်လောက်လောက်ရှိသလဲဆရာဟိုသိရသလဲ
အဲကျွန်တော်ခမန်းကြီးကတော့ပြီးရဲဆိုတော့တက်လို့ထင်တယ်ဗျ2010ရတယ်ပြီး2015ပေါ့ဆိုအဲ့ကာလလို့ဖြစ်ဖို့များတယ်ပေါ့နော
်ဟိုတနည်းအားဖြင့်ရင်နံကျောင်းဘက်မှာသူတို့ရင်နံမြေအလုတ်သမားဟိုရင်နံမြေအလုတ်သမားများတတ်မကဆိုပြီးတော့သူတို့ဖွဲ့လိုက်ကြတယ်ဆရာဟိုရင်နံမြေအလုတ်သမားတွေရဲ့အခြေအနေတွေသူတို့ကရှင်းပြတယ်ပေါ့နော်သူတို့အခက်အခဲတွေရှိတယ်ဆိုတာတွေရှင်းပြတော့မကွေးတိုင်းကလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ရင်နံမြေအကြီးဆုံးရင်နံမြေကြီးရှိနေတော့ဆရာအဲ့ဒီမှာရင်နံမြေအလုတ်သမားတွေရဲ့အခြေအနေကရောဆရာအခုဒီတိုင်းဆိုရင်လက်ရတင်းသမားတွေကသူတို့ပတ်စံတွေကိုမတရားသိမ်းကောက်ခံထားရသလားသူတို့ဘက်ကဘယ်လိုမျိုးပုံစံနဲ့များဒီဟိုပေါ့ပြုမှုဆက်ဆံခံခဲ့ရတာပါလဲဆရာ
အဲ့တော့ကျွန်တော်သိကြတော့ကျွန်တော်မဝေးပါလို့ဗျကျွန်တော်တို့ကတော့တတ်မဲ့နေမြတော့ဒီအဲရေနံမြေလက်ရတွင်လုပ်ငန်းမှာပါဝင်ပတ်သက်တဲ့လူတွေစာဝန်ကြီးအစီအစဉ်အောင်တော့တတ်မဲ့နေမြတွေတော့ကျွန်တော်တို့ကစူးစမ်းပြီးတော့ပေးနေတာပဲဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ပေးတဲ့ဆောင်အထိပဲကျွန်တော်တို့ကပြည်တော်စုအစိုးရအနေနဲ့တတ်မှတ်ထားတဲ့လူကြောင့်သူတို့ကိုပေးတဲ့ဆောင်အထိပဲတူးဝင်ပေးထားတယ်ဆိုတော့လည်းပေးတဲ့ဆောင်အထိအောင်တူးဝင်ပေးဖို့ဆိုကျွန်တော်ကတတ်မဲ့နေမြပြည်တော်စုအစိုးရမှာလွှတ်တော်ကိုယ်စားလှယ်ဟောတတ်မဲ့နေမြကျွန်တော်တို့ကလော်ဘီလုပ်ပါတယ်နော်နောက်တစ်ခါဒီဒီနောက်ကြောင့်ရင်နံမြေလိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ပြောရရင်အဲ့ဒီမှာလည်းပဲဟိုစာဝန်ကြီးချက်တဲ့အတွက်ကြောင့်လက်ရတဲ့လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်ဒီနည်းပညာအရာကိုသူတို့ကဆက်မှုလက်မှုလည်းကြောင်းကျင်ရတော့နည်းပညာအရာလည်းသူတို့မှလုပ်နိုင်စွာရှိတယ်ရင်နံလက်ရတဲ့လုပ်ငန်းတွေကိုရင်နံကြောင့်မျိုးတွေမှာလုပ်ပြရစီဒီနေရာတွေလုပ်ပြရစီဆိုပြီးတော့ကျွန်တော်တို့ကိုတင်ပြတာတွေရှိတယ်သို့တော့စီမင်းစည်းကမ်းဥပဒေအရကရင်နံမြေမှာပြည်တော်သူအစိုးရကနိုင်ငံတော်အစိုးရကဒီနေရာဒီရင်နံမြေဖြစ်ပြီလို့သတ်မှတ်ထားလို့ရှိရင်အဲ့ဒီဧရိယာမှာတော့လက်ရတဲ့တူးလို့မရဘူး ့ရင်းနှီးညောင်းမှာတော့လက်ရည်တူးကြီးနဲ့ area တွေကြီးရင်းနှီးမြေကြီးတွေဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ခွင့်ပြုလို့မရဘူးစောက်ဝင်ကြီးကြက်တဲကြတော့မှန်တယ်သူတို့စီမင်းစည်းကမ်းအရာခွင့်ပြုပေးနိုင်တဲ့နေရာမရှိဘူးဟုတ်ရ
ဒါကတော့ကုဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြအောင်ပါကုအောင်အောင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အောင်စားလဲတုံးကြမလို့လေးရုညဉ့်ညမ်းမှုနဲ့ထိခိုက်ပျက်စီးမှာကိုလည်းထက်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်တဲ့ဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ဆီမူလေတာနဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းအင်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM Motor Car Company ကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာသေးငယ်တဲ့ Bolt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေး Manager Joe Lamarreglia ကပြောပါတယ်
238 miles on a single charge
ဒီကားအသင်းထားရင်238မိုင်မောင်းလို့ရပြီးတော့ဈေးနှုန်းက $38,495 ဒေါ်လာကနေစပါတယ်ခွန်တော့မပါသေးပါဘူးဆိုတော့မိုင်များများမောင်းလို့ရတဲ့ကားမျိုးကိုဈေးချိုချိုနဲ့ရနိုင်တာပေါ့ဗျာ
လာမယ့်စက်တင်ဘာလမှာ Bolt EV ကားမျိုးစသစ်ကို American ပြည်အောင်စုတဝန်းစတင်ရောင်းချမှာဖြစ်ပြီးဥရောပမှာတော့ Opel Ampera E နာမည်နဲ့ရောင်းချတော့မှာပါအလိုအလျောက်မောင်းနေမဲ့ model ကားတွေထုတ်လုပ်ရောင်းချနိုင်တဲ့အဆင့်အထိရောက်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တယောက်နဲ့တယောက်အပြန်အလှန်ကားဆက်တူစီးဖို့ဝန်ဆောင်မှုပေးတဲ့ Lyft Company နဲ့ပူးတွဲပြီးတော့ Bolt EV ကားတွေကိုနီးပညာသစ်တွေနဲ့ထုတ်လုပ်သွားမှာဖြစ်ကြောင်း Chevrolet ကားကုမ္ပဏီကပြောပါရယ် Ford Motor Car Company ကလည်း American ရဲ့တဲကြီးကြိုက်အဖြစ်ကာလကြာရှည်စွာဆက်လက်ရည်တည်နေပြီးနောက်ဆုံးထုတ်လုပ်ထားတဲ့ Ford Mustang ကဆိုရင်လေလောင်စာဆီချွေတာတဲ့အနေနဲ့ 1.3 လီတာအင်ဂျင်သာအသုံးပြုသလိုမြင်းကောင်ကြီးအားကလည်း310အထိရှိပါတယ်မြို့ရင်းမှာဆိုရင်တော့ 10 လီတာလောက်နဲ့ကီလိုမီတာ100လောက်အထိမောင်းနိုင်မှာပါလမ်းကြမ်းမှာသုံးနိုင်တဲ့ SUV ကားမျိုးစားတွေကိုစိုက်နှစ်သက်သူတွေအတွက်တော့ Chrysler Fiat ကနေ Jeep Compass ကားမျိုးစားကိုပုံစံပြောင်းထုတ်လုပ်ထားပြီးနှင်းသေးပြင်နဲ့ကြောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနိုင်နိုင်အောင်ပြုလုပ်ထားပါတယ်ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါ Toyota ကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နှစ်သက်တဲ့ Camry 2018ခုနှစ် model တစ်ကိုပြသခဲ့ပါတယ်လူငယ်တွေကိုလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်ဒါမက်ခွိုင်းကပြောပါတယ
် We've lowered the center of gravity. We've widened the stance.
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျအောင်လုပ်ထားပါတယ်နောက်ဘက်မှာလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးစက်ပိုင်းဆန်ရတုတ်ပြင်မှုအားကောင်းလာတယ်လို့ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပါ
ဝါရှင်တန်ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြေအောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ
။ဒီဝါရှင်တန်ကားရုံးရှိုးမှာကားကုမ္ပဏီတွေကပြသတာမဟုတ်ခဲ့တဲ့ဒါဒီအနာပွဲစားတွေကပြသတယ်ဆိုတော့များသောဖြင့်ကားတွေကဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်။ကားကုမ္ပဏီကတော့အကုန်လာတယ်စက်ဒန်ရှိမယ်ဥစား SUV ရှိမယ်ဥစားကြံကားလိုမျိုးဥစားရှိမယ်
အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
15000ကနေပြီးတော့အဲ့ဒီဒေါ်လာ56000လောက်ထိပေါ့
ဒေါ်လာ1000ခွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်တခြားနိုင်ငံမှာတော့ Honda Jazz လို့ခေါ်တာအဲ့ဒါမျိုးတွေရှိမယ် Toyota ထွက်ရှိတဲ့ Scion ပေါ့နော် RE တို့ပါတော့အဲ့ဒါမျိုးရှိမယ်နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့ Economy ကားတွေအဲ့ဒါတွေကြတော့ဈေးအသက်သာဆုံးအဲ့မဲ့ AT ဥစား luxury ကားတွေရောရှိမယ် Jaguar တို့ Lexus တို့ဘာလို့လဲဆိုရင်တော့ဥစားဒေါ်လာ56000ပေါ့အ
ဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
အများဆုံးဒီနေ့ဥစားစတွေ့ရတာကကားကုမ္ပဏီတွေကသူတို့ရိုးရိုးကားကိုဥစား gas move နဲ့ hybrid ဥစားတွေစထုတ်လုပ်တယ်နောက်ပြီးလို့ရှင်တချို့ကုမ္ပဏီ Toyota ဆိုလို့ရှင်သူတို့မှရှိတဲ့ hybrid Prius သူတို့မှရှိပြီးသားဒါပေမဲ့ဒီနေ့မှတွေ့ရတာ Prius Prime ဆိုတာသူက hybridကဲဒီရပူကြီးလာတယ်ဆိုတော့ဥသာ plug-in hybrid လို့ခေါ်တာ gas engine လည်းပါတယ်ဥသာ electronic engine လည်းပါတယ်အဲ့ဒါကို electronic engine ကို plug ထုတ်ပြီးတော့ဥသာ charge လုပ်လို့ရတာပေါ့နော
် Toyota ထုတ်တယ် Prius ဆိုလို့ရှိရင်သူကဟိုကား battery နဲ့လည်းမောင်းတယ် တက်စီနဲ့လည်းမောင်းနေပေါ့နော်ဒါပေမဲ့လည်းဒီဟိုဘက်ထရီကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင် तू ကလုံးဝလျှက်စစ်ကားတော့မကောဘူးပထမ previous hybrid က तू က gas engine ကိုပို့ပြီးတော့ဦးစားပေးပြီးတော့သူ့ရဲ့ electronic engine ကကူညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲ့ဟိုက electronic engine ကို charge လုပ်သွားတာ breaking တွေဘာတွေမှာဆိုလို့ရှိရင်အခုကြတော့ previous prime ကြတော့ तू က engine သူ့ရဲ့ electronic engine နဲ့ဟို gas engine နဲ့တက်တက်ဖြစ်သွားပြီးတော့အဲ့ electronic engine ကိုကြိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်။ဆိုတာကားရထားပြီးတော့အင်ဂျင် plug ပေါက်နဲ့ထုတ်ပြီးတော့ charge လုပ်လို့ရတယ်။နောက်ပြီးလို့ရှိရင် तू မှာ feature တစ်ခုရှိတာ electronic engine ကိုပဲဟိုကတုံးပြီးတော့မောင်းလို့ရတယ် gas engine မတုံးဘဲနဲ့။အဲ့ဒါဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ပဲမောင်းလို့ရတယ်။အမေအဲ့ဒါပို့ပြီးတော့မာပူများနေတယ်ဆိုရှင် gas engine နဲ့ပေါင်းလို့ပို့ပြီးတော့ဝေးဝေးသွားနိုင်တယ်ဆို
တော့တိုးတားထုတ်ထားတဲ့ဒီဘက်ထရီအားသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟိုမိုင်50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ car model တွေကြတော့မိုင်ဘယ်လောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတတ်မှတ်ထားတဲ့ EPA တတ်မှတ်ထားတာတော့သူနံပါတ်ကတော့2မျိုးပေါ့နော် EMPG လို့ခေါ်တယ် electronic ဥစ္စာမှာဆိုကြဝင်အဲ့ဒါဆိုရင်တချို့က60 90အလားလောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရဒါမဲ့concept နဲ့ဥစားပြထားတာများတယ် full electric တွေပါတယ်တော့တိတ်မတွေ့ရဘူးဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာ Tesla မလာဘူး Tesla အားလုံးတည်တဲ့အတိုင်းပဲသူက full electric car ပေါ့နော်ဒါပေမဲ့ဒီ show ပွဲကို Tesla မလာဘူးဒါမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တဲ့ Chevy Volt ဆိုတော့ तू ကfull electric car တဲ့ဒါပေမဲ့သူ့မှာ engine တိတ်တိတ်လေးပါတယ
်ကိုချမ်းမြအောင်ကားတွေတွားကြည့်ခဲ့ရတော့ဟိုဘလူးကားမျိုးတွေကိုကိုစိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ်တူရာထုတ်ရဒါပေမဲ့ဟိုပြောရမယ်ဆိုကိုပိုင်ကြိုက်တယ်ဆိုရင်ဥစ္စာ Honda Civic ကိုကြိုက်တယ
်အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဈေးနှုန်းကြောင့်သူပိုကြိုက်တာလား
အာစစ်ဗေကဇင်းလုံးကြောင့်လဲကြိုက်တယ်သူက hybrid မဟုတ်ပြင်မဲ့လဲ gas engine ဖြစ်နေပြင်မဲ့သူကဥစား mileage ကတကားလင်းကိုဥစား30ကျော်လောက်ရမယ် highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့ mileage တော်တော်ကောင်းတယ
်ဒီ Dacia ရော3နဲ့ hybrid ကားမျိုးစားတွေကိုပူကြိုက်လားဒါမှမဟုတ်လို့ရှင် Dacia ကြီးပဲ3လို့ရတဲ့ကားမျိုးတွေကိုပူကြိုက်လား
တော့ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပူကြိုက်တယ် electronic နဲ့ဟုတ် gas engine နဲ့ပေါင်းထားတာပို့ကြတယ်ဆိုနှစ်ခုရတာပေါ့နော်ဒါပေမဲ့များသောအားဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေကတော့ဒီသိပ်ပြီးတော့ဥစားအဲ့မလာဘူးသိပ်ပြီးတော့ excitement မရှိဘူးပေါ့နော်သူတို့ကပြန်ရတယ်မတူဆိုတော့ဒီသိပ်ပြီးတော့ဟိုကစိတ်လုံးမရှာဘူးပေါ့နော်ဒါပေမဲ့နောက်မှကြရင်အဲ့ဒီကားတွေပို့ပြီးတော့အဲ့လိုပြန်ရတဲ့တူအောင်လုပ်မယ်ဖတ်ပုံမယ်လို့ဆိုတယ်
ဒါကတော့ကူအောင်စီစဉ်တင်ဆက်တဲ့တူတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE အမေရိကန်တန်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ Syria သမ္မတ Bashar al-Assad က April 4ရက်နေ့မှာမြောက်ပိုင်းခန်ရှီဟွန်မြို့ကလေးကသူ့နိုင်ငံသားတွေကိုဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာပဲ American ပြည်ထောင်စုကဓာတ်ရုလက်နက်တွေတုံးခဲ့တဲ့ El Shehad လေတပ်အခြေစိုက်စခန်းကိုပစ်ခတ်ခဲ့ပါတယ်။သမ္မတ Donald Trump ရဲ့အမိန့်နဲ့ဒီလေတပ်အခြေစိုက်စခန်းကလေရင်တွေ၊စီတိုလောင်ကန်တွေ၊လေကြောင်းကာကွယ်ရေးစနစ်တွေနဲ့လက်နက်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့ Tomahawk ပဲ့တင်းတပ်ဒုံးကြီးတွေကိုမြေထဲပင်လယ်အရှေ့ပိုင်းမှာရှိတဲ့ American ရေတပ်သင်္ဘောတွေကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။အဆိုင်အစိတ်တန်းွင့်နဲ့တိုက်ခတ်မှုကြောင့်ခန်းရှီဟောမြို့မှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်အတော်များများသေဆုံးခဲ့ရတာပါ။ဒီအတွက် American ပြည်ထောင်စုကလက်တုံပြန်တိုက်ခိုက်မယ်အကြောင်းသမ္မတ Trump ကကြေညာရမှာဒီတိုက်ခိုက်မှုဟာလူအများအပြားကိုရရဆက်ဆက်နဲ့တဖြည်းဖြည်းချင်းသေစေခဲ့တာဖြစ်ပြီးတိတ်ချစ်စရာကောင်းတဲ့ကလေးလေးတွေကအစလူမဆန်တဲ့တိုက်ခိုက်မှုနဲ့ရရဆက်ဆက်အသက်ခံခဲ့ရတာမို့ဒီလိုကြောက်စရာအဖြစ်မျိုးဖျားသခင်ရဲ့ဘယ်ရင်သွေးမှမခံစားတင်ဘူးလို့ပြောကြခဲ့တာပါ။တိတ်ကိုအရေးပါတဲ့နိုင်ငံလုံခြုံရေးကိုကာကွယ်ဖို့နဲ့ဓာတ်ရုလက်နဲ့တုံးဆွဲမှုနဲ့ပြန့်နှံ့မှုတွေတားဆီးဖို့အတွက် American ပြည်ထောင်စုကအခုလိုတုံ့ပြန်ရတာဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်။ဒ ဒါအပြင်ရင်းကျေးတဲ့လူမှုအတိုင်းဝန်းရှိတဲ့နိုင်ငံအလုံးအနေနဲ့ဆီးရီးယားမှာသွေးမြေကျအသက်ဖြတ်ခံနေရတာတွေနဲ့အကြမ်းဖက်မှုမျိုးစုံအဆုံးသတ်စေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့လက်တွဲပြီးဆောင်ရွက်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံက2013ခုနှစ်မှာပဲရုရှားစစ်ရဲ့အကြီးကျယ်မှုအောက်မှာဓာတ်ရုလက်နက်အလုံးကိုဆန့်လွတ်ဖို့အတွက်သဘောတူကြတာဖြစ်ပြီးရုရှားကလည်းဆီးရီးယားမှာဓာတ်ရုလက်နက်တွေမရှိအောင်ကြီးကြပ်သူအနေနဲ့တာဝန်ယူမယ်လို့ကတိပေးခဲ့ကြောင်းလည်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းတောက်တွေကိုပြောပါတယ်။အခုတော့ရုရှားဟာသူ့ပေးထားတဲ့ကတိအတိုင်းလုပ်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုတာထင်ရှားတယ်လို့လည်းပြောပါတယ်။အဆက်ကဓာတ်ရုလက်နက်ထပ်တလဲလဲတုံးခဲ့တာကိုနိုင်ငံတကာအတိုင်းဝန်ကတုံ့ပြန်ဖို့အတွက်ပြက်ကွက်မယ်ဆိုရင်အခုလိုတုံးတာကိုပုံမှန်အဖြစ်နဲ့ခွင့်ပြုတဲ့သဘောတက်ရောက်သွားမယ်လို့ဝန်ကြီးတလဆန်ကအလေးအနက်ပြောပါတယ်။ဒါကြောင့်ဓာတ်ရုလက်နက်ကိုဆက်ပြီးတုံးတာဟာနိုင်ငံတကာစံကိုချိုးဖောက်တာဖြစ်ကြောင်းနိုင်ငံတကာအတိုင်းဝန်ကလည်းပြက်ပြက်သားသားပြတာတဲ့အနေနဲ့တစုံတရာအရေးယူဖို့ရာတိတ်ကိုအရေးကြီးပါတယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံမှာလက်ရှိဗယံပဒအခြေအနေတွေကြားမှာဓာတ်ရုလက်နက်တွေပါရှိနေတာကလည်းနောက်ချင်းချောက်မှုတစ်ခုဖြစ်နေပြီးအကြမ်းဖက်သမားတွေလက်ထဲဒီလက်နက်တွေရောက်သွားနိုင်တယ်လို့လည်းဝန်ကြီးတလဆန်ကသတိပေးပါတယ်။အခုလိုရေးယူဖို့အတွက်လှုပ်ဆောင်ရတဲ့အကြောင်းချက်အများပြားရှိနေတာဖြစ်ပြီးအခုလိုလှုပ်ဆောင်ဖို့အတွက်ဥရောပနဲ့အရှေ့လေပိုင်းဒေတာရင်းကမဟာမိတ်တွေကတောင်းဆောင်ဖြတ်ဖြတ်ထောက်ခံခဲ့ကြသလိုသတိကြီးကြီးထားပြီးကျွန်တော်တို့ရဲ့နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာပါလို့လည်းဝန်ကြီးတလဆန်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တို့ရဆိုင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုရတယ်ခင်ဗျာ VO မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြာကြီးဆက်ပြီးတော့တိုင်းပြည်အာဏာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတတပြောကြားခဲ့ပါတယ်။အာဆတ်အုပ်ချုပ်နေတဲ့၍တည်ငြိမ်အေဂျင့်နဲ့ဆီးရီးယားနိုင်ငံကိုမျှော်မှန်းကြည့်လို့ရမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အမေရိကန်ရဲ့အဓိကဦးစားပေးက IS စစ်သွေးကြွတွေကိုအောင်နိုင်ဖို့ဖြစ်ပြီးတော့ IS တွေကိုချေမှုန်းနိုင်ပြီဆိုရင်တော့ခေါင်းဆောင်အပြောင်းလဲဖြစ်မဲ့အခြေအနေကိုဖန်တီးပေးရမှာဖြစ်တယ်လို့တင်းနယ်လာနေကသတင်းစာရှင်းလင်းပွဲမှာ Mr. Spicer ကပြောကြားသွားပါတယ်။အမေရိကန်အနေနဲ့ကမ္ဘာတစ်ဝှမ်းကအရသာပြည်သူတွေကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းပြောကြားခဲ့ပါတယ်။အီတလီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံများ9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေစီဝေးပွဲမှာ Mr. Tillerson ကအခုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကျရင်တော့ Syria အရေးဆွေးနွေးပွဲအတွက်သူဟာဒီရုရှားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ရောက်မြောက်တရားသူကြီးအဖြစ် Neil Gorsuch တင်းလာနေကကျန်းသစ်စာကျင်းဆိုခဲ့ပါတယ်အိမ်ယူတော်နင်းစီချမ်းမြက်ခင်းမြေမှာပြုလုပ်တဲ့ကျန်းကျင်ပွဲမှာတရားသူကြီးသစ် Gorsuch ကအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတတ်နိုင်ဆုံးသစ္စာရှိရှိစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်ကမ္ဘာတစ်ဝှမ်းကမိန်ကလေးငယ်တွေပညာသင်ကြားနိုင်ရေးကိုအဓိကဆောင်ရွက်မဲ့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတန်တမန်အဖြစ် Nobel ငြိမ်းချမ်းရေးဆုရှင် Malala Yousafzai ကိုရွေးချယ်လိုက်ပါတယ် Malala ဟာသူရဲကောင်းတယောက်ဖြစ်ုံမကမိန်ကလေးတွေပညာတက်မြောက်ရေးအတွက်မဆုံးမနစ်ကြိုးစားသူစိတ်ကောင်းစေတနာရှိသူဖြစ်တယ်လို့အသက်19နှစ်ပဲရှိသေးတဲ့မလာလာကိုကုလသမဂ္ဂငြိမ်းချမ်းရေးတန်တမန်ခန့်အပ်ပွဲမှာအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကချီးကျူးပြောကြားခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းကြေညာချက်ကိုမတ်စုမြတ်မွန်ကြေညာတော့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလန်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရော့စမစ်ဖြစ်ပါတယ်။ VOO နားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မှုတွေပ
This program has come to you from the Voice of America, Washington.